ဂျပန်ဝန်ကြီးဌာနတာဝန်ရှိသူတဦးရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 18,125 ယောက်ရှိခဲ့ပြီးပိုးတွေ့သူ 1,105 ဦးရှိပါတယ်။ပိုးတွေ့ရာခိုင်နှုန်း 6.6 ရာခိုင်နှုန်းမှာသေဆုံးသွားသူ 32 ယောက်ရှိပါတယ်။ဒီကနေ့ထိဆိုရင်တရားဝင်စီရင်အရာပိုးတွေ့သူစုစုပေါင်း 48,651 ယောက်ရှိနေပါပြီ။လူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကဓာတ်တွေများနိုင်စရာရှိတယ်လို့ပြောကြပါတယ်။ကိုဗစ်ကာကွယ်ဆေးကိုတလုံးနဲ့တလုံးချားထုတ်ချိန်အချိန်ဆွဲလိုက်တာကြောင့်ကိုဗစ်ဗိုင်းရပ်စ်ဟာဆေးပြီးသွားနိုင်တယ်လို့ကနေဒါနိုင်ငံကျူဘက်ပြည်နယ်လူမှုကျန်းမာရေးဌာနနဲ့ British Columbia ပြည်နယ်ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC တို့ကပြောလိုက်ပါတယ်။ Pfizer, Moderna နဲ့ AstraZeneca ကာကွယ်ဆေးတွေကိုဆေးနှလုံးကြားမှာ21ရက်ကနေ28ရက်ချားဖို့ပြောခဲ့ပေမဲ့ကနေဒါအစိုးရက6ပတ်ထိချားခဲ့တာပါ။ကညာနိုင်ငံမှာတော့ကိုဗစ်ကာလစီးပွားရေးခဲကြောင့်တရားမဝင်ငါးဖမ်းသူတွေများလာနေတာကြောင့်ငါးရီအတွက်ကြာဆင်းလာတဲ့အကြောင်းတစ်ခုဖြစ်လာကြောင်းကညာပင်လယ်ရေကြောင်းနဲ့ငါးလုံငန်းသူတွေနာဖွဲ့ကပြောပါတယ်